နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယအစိုးရရဲ့မကြာခင်ကလွှတ်ရဟာအိန္ဒိယနိုင်ငံနဲ့ကမ္ဘာတစ်လွှားမှာရှိတဲ့မွတ်စလင်အစွန်းရောက်တွေပေါ်ပေါက်လာနိုင်စေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခမ်ကသတိပေးလိုက်ပါတယ်။လူသားတွေကိုဘေးဖယ်ပတ်ထုံမယ်၊ဂျောင်းပိတ်ထားလိုက်မယ်ဆိုရင်သူတို့ဟာအစွန်းရောက်တွေဖြစ်လာနိုင်တယ်လို့ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသရဲ့မြို့တော်မူဆာဖာရာဘတ်ကထောင်နဲ့ချီပြီးတက်ရောက်လာတဲ့တောက်ကြံနေလူလူစုဝေးဘွဲကြီးမှာဝန်ကြီးချုပ်ခမ်ကပြောကြားခဲ့တာပါတချို့မွတ်စလင်အစိုးရတွေကလည်းအိန္ဒိယနဲ့ကုန်သွယ်ဆက်ဆံရေးပြတ်မှာဆိုးတဲ့အတွက်အိန္ဒိယရဲ့ကက်ရှမီးယားမှာလှုပ်ဆောင်နေမှုတွေကိုထောက်ခံသူတွေရှိနေတယ်လို့ဘာမှမပြောဘဲနှုတ်ဆက်နေသူတွေလည်းရှိတယ်လို့ဝေဖန်ခဲ့ပါတယ်ဒါပေမဲ့ကမ္ဘာပေါ်ကမွတ်စလင်တန်ပေါင်းတထောင်ကျော်ကစောင့်ကြည့်နေတာဖြစ်ပြီးတော့ဒီထက်ကတချို့ကအစွန်းရောက်တွေဖြစ်လာဖို့တွန်းပို့နေတယ်လို့တချို့ကလက်စားချေခြင်းစိတ်တွေဖြစ်လာစေနိုင်တယ်လို့လည်းသတိပေးပါတယ်ကက်ရှမီးယားဒေသဟာအိန္ဒိယရဲ့တခုတည်းသောမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပါတယ်။အိန္ဒိယကက်ရှမီးယားဆိုင်ရာချမှတ်ထားတဲ့ဥပဒေတွေကိုအောက်ကုလားထဲမှာပြောင်းလဲခဲ့ပြီးတဲ့နောက်မှာကက်ရှမီးယားဒေသအတွက်ပေးထားတဲ့အထူးခွင့်ရေးကိုအဆုံးသတ်စေခဲ့တယ်လို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနိုင်မှုကိုလည်းလျှော့ချခဲ့တာဖြစ်ပါတယ်။ဒါကိုအိန္ဒိယဆိုင်ရာ UAE Arab ဆော့ပွားများနိုင်ငံတမန်ကြီးကထောက်ခံကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကက်ရှမီးယားဒေသကိုပါကစ္စတန်ကရောအိန္ဒိယကပါသူတို့ပိုင်ဆိုင်ကြောင်းထံကို၄၀ခွန်ဗြိတိန်လက်အောက်လွတ်လပ်ရပြီးချိန်ကလေးကစပြီးကြေညာထားခဲ့ကြတာဖြစ်ပါတယ်